ချင်းပြည်နယ်ကံပတ်လတ်မြို့နယ်မှာရှိတဲ့ချင်းကာကွယ်ရေး CDF တပ်ဖွဲ့ရဲ့အခြေပြုတဲ့ဒီစခန်းတစ်ခုကိုစစ်ကောင်စီတပ်ကဒီကနေ့ထိုးစစ်ဆင်ပြီးတိုက်ခိုက်ခဲ့တဲ့အတွက်တိုက်ပွဲပြင်းထန်ခဲ့တယ်လို့ CDF အဖွဲ့ဘက်ကပြောပါတယ်။တိုက်ပွဲတွေကြောင့်ပဝင်းကျင်မှာရှိတဲ့ဒေသခံကြေးရွာတွေကရွာသား2000ကျော်ဟာဘေးလွရာကိုထွက်ပြေးတိမ်းရှောင်ခဲ့ရပါတယ်။သူတို့အတွက်အကူအညီတွေအရေးပေါ်လိုအပ်နေတယ်လို့ဒုက္ခရေးကူညီပေးနေသူတွေကပြောပါတယ်။ချင်းပြည်နယ်ထဲမှာဗုဒ္ဓဖူးနေ့ကအထိနှစ်ဖက်တိုက်ပွဲတွေဖြစ်ခဲ့တာပါ။ချင်းပြည်နယ်တွေကတိုက်ပွဲတွေအခြေအနေကိုရန်ကုန်ကပေးပို့လာတဲ့သတင်းကိုငင်းချမ်းပြောပြပေးပါရှင်။
ချင်းပြည်နယ်ကံပတ်လတ်မြောက်ဖက်မှာရှိတဲ့ချင်းကာကွယ် CDF ဌာနချုပ်စခန်းတစ်ခုကိုဒီကနေ့စစ်ကောင်စီတပ်ဖက်ကအလုံးရင်းနဲ့ထိုးစစ်ဆင်တိုက်ခိုက်ခဲ့ပါတယ်။ပြင်းထန်တဲ့တိုက်ပွဲတွေအတွင်းအင်အားမများလို့ညနေပိုင်းမှာတက်ဆုတ်ပေးခဲ့ရတယ်လို့ကံပတ်လတ် CDF ပြန်ကြားရေးတာဝန်ခံတဦးကပြောပါတယ
်။ကျွန်တော်ကလည်းအင်အားမရှိဘူး၊ကြီးလည်းမရှိဘူးဆိုတော့ခုခံနေမှာတက်ဆုတ်တော့ကျွန်တော်စောင့်မခံနိုင်တော့ဘူးဆိုတော့စခန်းစစ်ပေးရမယ်လို့ကျေးဇူးတင်ပါတယ်ဒီတုံးရောက်ရှိရပြန်တော့ကြာတယ်လို့နော
်ချင်းကာကွယ်တပ်ဖွဲ့စခန်းချထားတဲ့ကံပတ်လတ်မြို့မြောက်ဖက်ကဌာနချုပ်စခန်းကိုစစ်ကောင်စီတပ်တွေကနယ်မြေရှင်းလင်းဝင်ရောက်ခဲ့လို့တိုက်ပွဲဖြစ်ပွားခဲ့တာပါနှစ်ဖက်အပြန်အလှန်တိုက်ခိုက်မှုတွေကြောင့်အနီးဝန်းကျင်မှာရှိတဲ့ရွာ၁၀ရွာလောက်ကပြည်သူ2000လောက်ဘေးလွရာကိုထွက်ပြေးခဲ့ရတယ်လို့စစ်ပေးဒုက္ခသည်တွေကိုအကူအညီပေးနေသူတယောက်ကပြောပါတယ
်အဲလူနာရွာရ၁၀ရွာလောက်ရှိတယ်အဲ့လိုပဲသူတို့ဆောင်ရရတယ်ကမ္ဘာကြီးလေးရဲ့2500လောက်ရှိနေဟော
လောလောဆယ်တောတောင်ထဲမှာပုံးရှောင်ခိုလုံနေကြရတာဖြစ်လို့အကူအညီအလွန်မင်းလိုအပ်နေတယ်လို့လည်းပြောပါတယ
်ကျောင်းမှာကျတော့သူချင်းများလည်းမရှိလူကြီးတော့ကျောင်းကိုခက်ခဲဖြစ်နေ
ကံပတ်လက်ဖက်က CDF ဌာနချုပ်စခန်းအပေါ်စစ်တပ်ကဒီကနေ့တိုက်ခိုက်ခဲ့တာနဲ့ပတ်သက်လို့မသိရှိဘူးလို့စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်ဇော်မင်းထွန်းက VOA ကိုပြောပါတယ်ချင်းပြည်နယ်မတူပီမြို့မှာလည်းမတ်လ12ရက်နေ့ကနေမနေ့က14ရက်နေ့အထိချင်းကာကွယ်ရေးပူးပေါင်းတပ်ဖွဲ့နဲ့စစ်ကောင်စီတပ်တွေကြား3ရက်ကြာတိုက်ပွဲဖြစ်ပွားခဲ့တယ်လို့မတူပီ CDF ပြန်ကြားရေးတာဝန်ခံတဦးကပြောပါတယ
်စစ်ကောင်စီတပ်ကအင်အား100လောက်ရှိတဲ့တပ်ကဒီမတူပီရဲ့အနောက်ဘက်ဒီအိန္ဒိယနယ်စပ်ဖြစ်တဲ့ဒလန်ဒီမြို့ကနေကာနစီနဲ့လာပြီးမှစလုံးဒီ16တိုင်းနဲ့တော့16တိုင်းတက်လာတယ်အဲ့ဒါကျွန်တော်တို့ဒီမတူပီ CDF တပ်ကနေဖြစ်တာပေါ့နော်အဲ့ဒီနေ့မှာကြတဲ့စစ်ကောင်စီတပ်က5ရောက်လောက်ပြေပေါ့နော်23ရက်နေ့မှာကျွန်တော်တို့ကတယောက်ကြတယ်ပေါ့နော်အဲ့မှာစစ်ကောင်စီကမဖုံးရတော့ဖျက်ကြတယ်ပေါ့အလောင်းကတော့ရှစ်လောင်းပေါ့နော်တော့ရထားတယ
်မတူပီမြို့နယ်လိုင်လင်းပီမြို့ကနေထဲပွေစစ်စခန်းကိုအင်အားဖြည့်တင်းဖို့လာတဲ့စစ်တပ်စစ်ကြောင်းတစ်ခုကိုထဲပွေစစ်စခန်းမရောက်ခင်အကြားမှာမတူပီချင်းကာကွယ် CDF အဖွဲ့ချင်းမျိုးသားတပ်ဦး CNF ပလတ်ဝပူးပေါင်းအဖွဲ့တွေကစတင်ပစ်ခတ်တိုက်ခိုက်ခဲ့တာလို့သူကပြောပါတယ်သုံးရက်စတိုင်ပစ်ခတ်တိုက်ခိုက်မှုတွေအတွင်းစစ်ကောင်စီတပ်ဘက်ကထိခိုက်မှုများတယ်လို့ CDF ဘက်ကပြောပေမဲ့လည်းတိကျအတည်မပြုနိုင်ပါဘူးစစ်ကောင်စီပြောခွင့်ရဗိုလ်ချုပ်ဇော်မင်းထွန်းကတော့မတူပီမြို့နယ်အတွင်းဗိုလ်ရုံးနေကတိုက်ပွဲနှစ်ကြိမ်ဖြစ်ပွားခဲ့စဉ်တပ်ဖွဲ့ဝင်တချို့ဒဏ်ရာရခဲ့တယ်လို့ပြောပါတယ
်မတပ်ပိုင်းကတည်းကကျွန်တော်ညနေ3:00တောင်မှတကယ်အဲ့ပါတော့မတူပီဘက်ကကျွန်တော်99ရွာရဲတောင်ဘက်မှာတော့ကျွန်တော်စမ်းပြီးထောင်ပိုင်းတလုံးကွဲခဲ့တာရှိတယ်ဟုတ်ပြီစစ်ကြီးတချို့ဒဏ်ရာရရှိတာရှိတယ်
တိုက်ပွဲတွေအတွင်းလက်နက်ကြီးတွေနဲ့ပစ်ခတ်မှုတွေကြောင့်တီဆော့ဂုံကျေးရွာရဲ့ခရီးရန်ဖျားချောင်းဆောင်တစောင်းစာတင်ချောင်းနဲ့လူနေအိမ်တလုံးထိခိုက်ပျက်စီးခဲ့ပါတယ်။တိုက်ပွဲဖြစ်ပွားရာအနီးအနားကျေးရွာတွေဖြစ်တဲ့စခီဟာနဲ့တီဆော့ဂုံကျေးရွာကကျေးရွာသားတွေဟာဘေးလွတ်ရာကိုထွက်ပြေးတိမ်းရှောင်နေရပါတယ်။ချင်းပြည်နယ်မှာချင်းကာကွယ်ပူးပေါင်းတပ်ဖွဲ့တွေနဲ့စစ်ကောင်စီတပ်တွေအကြားတိုက်ပွဲတွေကြောင့်အိုးအိမ်ဆုံးခွာထွက်ပြေးနေရသူတိမ်းနဲ့ချီပြီးရှိပါတယ်။အိန္ဒိယနိုင်ငံဘက်မှာတွားရောက်ခိုလုံနေကြတဲ့ဒုက္ခတွေလည်း3000ကျော်လောက်ရှိပါတယ်ခင်ဗျာ